Welcome to the Voice of America in Burmese.
မင်္ဂလာနေ့ကမှတော်တာရှင်များရှင် View American တန်ကနေ2022ခုနှစ် August လ29ရက်နေ့တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 30နဲ့58တို့ပြင် line to meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုကျမအလေးမာကတာဝန်ယူတင်ဆက်ပေးမှာပါ။အ
နေနဲ့ခသိန်းကြီးချင်းရောက်ပါပြီ။ယူကရိန်းကဇပိုရီဇီယာ
နျူကလ িয়ার တာပေးဆက်ယုံကိုကြီးစုစစ်ဆေးဖို့အပြည်ပြည်ဆိုင်ရာအနုမြူအေဂျင်စီရဲ့ကြွမ်းကျင်သူအဖွဲ့တွားရောက်နေပြီလို့ IAEA ကြီးကကပြောပါတယ်။မြန်မာနဲ့တရုတ်နယ်ကြားမြန်မာနိုင်ငံဘက်ကကာစီနိုလောင်းကစားရုံတွေမှာလစာကောင်းကောင်းပေးမယ်ဆိုပြီးထိုင်းမျိုးသမီးတွေကိုအဲ့ကျိုလုပ်ငန်းအတွက်အွန်လိုင်းကအလုပ်ခေါ်နေကြတာတွေပေါ်သတိထားဖို့ထိုင်းနိုင်ငံကြီးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။နောက်ပါကိုလူပြန်လွတ်ရမှာအသုံးပြုမဲ့ဒုံမြန်တဲ့ဂျိုရုစနစ်ကိုတနင်္လာနေ့မှာစမ်းသပ်လွတ်တင်မဲ့အစီအစဉ်ကိုအင်ဂျင်ပြဿနာကြောင့်ဖျက်သိမ်းလိုက်တယ်လို့အမေရိက NASA ကပြောပါတယ်။အဲဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုမအီတန့်စင်နဲ့ကျွန်တော်တမောင်တန်းတို့ကတင်ပြကြပါပါ
။ဟုတ်ကဲ့ပါရှင်။တနင်္လာနေ့ညရဲ့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတဲ့ရင်းနေနဲ့အတူဒီကနေ့နားဆင်ရမယ့်နောက်ဆုံးရသတင်းပုဒ်ပုတ်ချက်တွေထဲမှာတော့သခိုင်းတိုင်းဘက်မှာစစ်ကောင်စီတပ်တွေလေကြောင်းကနေထိုးစစ်ဆင်တဲ့အခြေအနေနဲ့ပတ်သက်ပြီး
ရဟယင်ဂျစ်ဖိုက်တာနဲ့စီးပါလေဘာကဘာထားလို့ရှိနေရတဲ့တဲ့ကိုပြစ်ဖြစ်ပြီးလူပိတ်ချတော့တာရှိနေအောင်လေ
ကောလင်းဒေတာကန်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတောင်းအခံပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်ဘက်မှာစစ်ကောင်စီလက်နက်ကြီးထီလို့သုံးထပ်မင်းနဲ့တေဆုံးတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေအပါအဝင်မြန်မာစစ်တပ်ကနေလက်နက်ချလာတဲ့တပ်ဖွဲ့ဝင်တွေနဲ့ VOA တွေ့ဆုံမေးမြန်းကမ်းတင်းလာညရဲ့တင်ဆက်တင်းလာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကတော့သတင်းတောင်းမှတ်စုအစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့တင်းလာညရဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့မအီတန်းစင်တို့ကပြောပြပေးမှာပါရှင
်ယူကရိန်းနိုင်ငံကဇပိုရီဇီယာနျူကလ িয়ার ဆက်ရုံကိုကြီးစုစစ်ဆေးဖို့အပြည်ပြည်ဆိုင်ရာအနုမြူအေဂျင်စီရဲ့ကြွမ်းကျင်သူအဖွဲ့တွားရောက်နေပြီလို့ကုလသမဂ္ဂအနုမြူစွာရင်အခြေခဲ့ကပြောပါတယ်။အဖွဲ့ကိုသူဦးဆောင်မှာဖြစ်တယ်လို့ IAEA ရဲ့အကြံကြားမှုချုပ် Rafael Mariano Grossi ကလူမှုစာမျက်နှာမှာရေးထားပါတယ်။ဥရောပနဲ့ယူကရိန်းရဲ့အကြီးမားဆုံးနျူကလ িয়ার တအားပေးဆက်ရုံရဲ့စိတ်ချလုံခြုံရေးကိုကျွန်တော်တို့ကာကွယ်ရပါမယ်လို့သူကဆိုပါတယ်။ဒီခီးစဉ်မှာဆက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်စည်ကိုစစ်ဆေးတတ်မှတ်မှာဖြစ်ပြီးစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးတိုင်းမလုံးနိုင်ဘူးလဲဆုံးဖြတ်မှာဖြစ်တယ်လို့ IAEA ကပြောပါတယ်။ဒါ့အပြင်ဝန်ထမ်းတွေရဲ့အခြေအနေနဲ့ရေးပေါ်လုံခြုံစိတ်ချရေးဆောင်ရွက်ချက်တွေကိုလုံနိုင်မလုံနိုင်ဘူးလဲကြီးစုမှာဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်ကနေနျူကလ িয়ার လုံခြုံရေးဆိုင်ရာလုံပုံကိုင်မုံတွေကိုချိုးဖောက်နေတဲ့အချက်လက်တွေကိုရှင်းရှင်းလင်းလင်းထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဘာကပြောပါတယ်။IAEA ရဲ့အလုပ်တွေကိုထောက်ခံကြရုရှားကပြောပါတယ်ဒါပေမဲ့စစ်ရုံဝန်ကျင်ကိုစစ်ရေးကင်းစုံဖြစ်သတ်မှတ်ပြီးစစ်ရုရှားစစ်သားတွေရုပ်သိမ်းဖို့တော့ညှင်းဆိုထားခဲ့ပါတယ
်ယူကရိန်းနိုင်ငံတွင်မှရုရှားတို့သိမ်းပိုက်ထားတဲ့ဇာပိုရီဇီယာအနုမြူဓာတ်ပေါင်းအဖွဲ့အစည်းကိုဒီကုလသမဂ္ဂအနုမြူစောင့်တီစစ်ဆေးရေးသမားတွေအကန့်အသတ်မရှိတွားရောက်ခွင့်ပေးဖို့ G7 ဆက်မှုထိပ်သီးအင်အားကြီးနိုင်ငံ9နိုင်ငံအဖွဲ့ကဒီတင်လာနေမှာတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့အသင်းဘက်တွေအတွက်မှဇာပိုရီဇီယာအနုမြူဓာတ်ပေါင်းဖို့ကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလာနေကြတာပါ။ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ဝန်ထမ်းတွေအနေနဲ့ယူကရိန်းနိုင်ငံတွင်ကအနုမြူဓာတ်ပေါင်းဖို့အားလုံးကိုအချိန်နဲ့တပြေးညီဘေးကင်းလုံခြုံစွာနဲ့အကန့်အသတ်မရှိဝင်ထွက်နိုင်ခွင့်ရရှိရမှာဖြစ်တဲ့အကြောင်း G7 အဖွဲ့ညွှန်ကြားရေးမှူးများရဲ့အစီအကစာမှာဖော်ပြတောင်းဆိုထားပါတယ်။ဒီဓာတ်ပေါင်းဖို့လုပ်ငန်းတွေလည်းပန်းနိုင်အောင်လှုပ်ဆောင်ပေးနေတဲ့ယူကရိန်းတာဝန်ရှိသူတွေနဲ့တိုက်ရိုက်ဆက်ဆံပြောဆိုခွင့်ရှိဖို့ကိုလည်းတောင်းဆိုထားပါတယ်။ဇာပိုရီဇီယာအနုမြူဓာတ်ပေါင်းဖို့ကိုရုရှားလက်နက်ကိုင်တပ်တွေဆက်လက်ထိန်းချုပ်ထားတာဟာလုံခြုံရေးအရာစိုးရိမ်ပွဲရှိတဲ့အကြောင်းကိုလည်းကြီးညာချက်မှာဖော်ပြထားပါတယ်။
လောက်ဘာကိုလူပြန်လွတ်ရမှာအသုံးပြုမဲ့ဒုံမြန်နဲ့ဂျိုရုစနစ်ကိုတနင်္လာနေ့မှာစမ်းသပ်လွတ်တင်မဲ့အစီအစဉ်ကိုအင်ဂျင်ပြဿနာကြောင့်ဖျက်သိမ်းလိုက်တယ်လို့အမေရိကန်အာကာသအေဂျင်စီ NASA ကပြောပါတယ်။အနည်းဆုံးတောက်ချာနေတိုင်အောင်ပြန်လည်လွတ်တင်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။လွတ်တင်ကနေဒုံမြန်ကိုဟိုက်ဒရိုဂျင်လောင်စာဖြစ်ရမှာဒီနှစ်နွေဦးရာသီမှာစမ်းသပ်ခြင်းကကြုံတွေ့ခဲ့ရတဲ့ရိုးစိမ့်တဲ့နေရာမှာပဲထပ်မံရိုးစိမ့်လာတာကိုတွေ့ခဲ့ရပါတယ်။အဒီနောက်မှာတော့ဒုံမြန်ရဲ့အင်ဂျင်လေးလုံးကလည်းပုံမှန်အလုံးမလုံးတာကိုတွေ့ရတဲ့အတွက်အခုလိုရပ်ဆိုင်လိုက်ရတာပါ ကျိုးတို့ကိုဒုံမြန်ကသက်ဆောင်သွားပြီးအာကာတာနဲ့လွတ်တင်ပေးလိုက်မှာဖြစ်ပါတယ်။ဒီဒီချိန်ပြစ်လို့ရမှာလူပါသွားမှာတော့မဟုတ်ပါဘူး။ကျိုးတို့အိုရီယန်ဟာလကိုပတ်နေပြီးကဘာမြေပြင်ကိုပြန်ဆင်းလာမှာဖြစ်ပါတယ်။ခီးစဉ်တစ်ခုလုံး6ပတ်ကြာမှာဖြစ်ပါတယ်။ဒီခီးစဉ်အောင်မြင်ခဲ့ရင်အာကာတာယဉ်မှုတွေကို2024ခုနှစ်မှာလကဘာကိုပတ်ဖို့စေလွတ်မှာဖြစ်ပြီး2025ခုနှစ်မှာအစောဆုံးလူဆင်းသက်နိုင်မယ်လို့မျှော်လင့်ထားပါတယ်။အခုလိုစမ်းသပ်ပြစ်လို့တာဟာ Artemis အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ Artemis ဟာဂရိပုံမြင်တဲ့ကအပိုလိုနတ်မင်းရဲ့အမွာညီမနာမည်လည်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရအင်္ဂါဂျိုကိုလူစေလွတ်တဲ့အခါလကိုအခြေခံစကားခုဖြစ်အသုံးပြုထားဖို့ရည်ရွယ်ထားတာပါ
။ဆိုရင်ကလာမှာရုရှားပေါ်မိခိုအားထားရမှုရောကြနိုင်ဖို့အတွက်ဒိမတ်နိုင်ငံပိုင်နက်ထဲမှာရှိတဲ့ Baltic ပင်လယ်ကဂျွန်းတစ်ခုမှာလေအားလျှက်စစ်ထုတ်ဖို့စီစဉ်နေရမှာဆိုရင်ချိတ်ဆက်မှုတွေကိုဂျာမနီနိုင်ငံကလှုပ်ဆောင်ပေးစီပြီးဖြစ်တဲ့အကြောင်းဒိမတ်ဆိုရင်ဝင်ကြီးဌာနကဒီနေ့မှာပြောလိုက်ပါတယ်။ Bornholm ကျွန်းပေါ်ကဆိုရင်စုရဲ့ဟာဆိုရင်2030ပြည့်နှစ်မှာ Baltic ပင်လယ်တခွင်ကလေအားလျှက်စစ်ထုတ်လုပ်တဲ့နေရာတွေအချင်းချင်းကြားမှာချိတ်ဆက်ပေးနိုင်ပြီးတော့ဂျာမနီအိမ်ဆောင်စု 4.5 သန်းအတွက်အသုံးလိုတဲ့ပမာဏနဲ့ညီမျှတဲ့ဆိုရင် 3 GW စုစုပေါင်းထုတ်နိုင်မှာဖြစ်တဲ့အကြောင်းဝင်ကြီးဌာနရဲ့ညင်ကြမှာဖော်ပြထားပါတယ်။ Bornholm ပြန်ပြည့်မြေဆိုရင်ကျွန်းဟာနိုင်ငံတွေလျှက်စစ်ထုတ်လုပ်မှုနှုံတိုးလာစေနိုင်ပြီးတော့ရုပ်ကျွင်းလောင်စာအပေါ်မှာမှီခိုနေရမှုကိုလည်းလျှော့ချနိုင်မှာဖြစ်တဲ့အကြောင်းဂျာမနီစီးပွားရေးနဲ့ဥတုရာသီဆိုင်ရာဝန်ကြီး Robert Habeck ကကြီးညာချက်ထုတ်ပြန်ပြောဆိုထားပါလိမ့်။ Bornholm ဆွမ်းအင်စုရဲနဲ့ဂျာမနီနိုင်ငံကိုကီလိုမီတာ480မိုင်300နီးပါးရှိတဲ့မီးကျူးနဲ့ဆက်သွယ်ထားမှာဖြစ်ပါသည်။
အဲ့ဒါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
် VOA ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားငွေလဲလှယ်ရမှာဘူပန်သတ်မှတ်တဲ့ရင်းညွှန်းငွေလဲလှယ်နှုန်းဒေါ်လာကိုမြန်မာကျပ်ငွေ2100သတ်မှတ်ထားတာကနေကျပ်ငွေတန်ဖိုးကိုထပ်ချပြီးပြောင်းလဲသတ်မှတ်တော့မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်မှာထွက်ပေါ်နေပါတယ်စစ်ကောင်စီအစိုးရဖွဲ့ဝင်ဝန်ကြီးတူကတော့ဒီသတင်းဟာမတိမကျိန်ဖြစ်အောင်ရည်ရွယ်တဲ့ကောလာဟလသတင်းလာဖြစ်တယ်လို့ညင်းဆိုပါတယ်ဘူပန်သတ်မှတ်တဲ့ရင်းညွှန်းငွေလဲလှယ်နှုန်းဟာဒေါ်လာကိုမြန်မာကျပ်ငွေ2100ဖြစ်ပါတယ်ဒီနှုန်းကတရားမဝင်ရောင်းဝယ်နေတဲ့ပြင်ပပေါက်ဈေးနဲ့တိတ်ကိုကွာနေတာပါဒီကရတဲ့သတင်းပတ်ကုံကဒေါ်လာကိုအပြင်ဈေးကွက်မှာ3060ကျပ်ထိရောက်ရှိသွားပါတယ်။ဒါကြောင့်လည်းမြန်မာကျပ်ငွေတန်ဖိုးကိုဈေးထက်ချပြီးဒေါ်လာကို2500ကျပ်နှုန်းနဲ့ပြောင်းလဲသတ်မှတ်နိုင်တယ်ဆိုတဲ့ခန့်မှန်းချက်နဲ့ကောလာဟလသတင်းတွေလူမှုကွန်ရက်မှာပြန့်နှံ့လာခဲ့ပါတယ်။ဘူပန်ကတော့ပြည်ပကိုနိုင်ငံခြားငွေလွှဲပြောင်းတာဖြစ်စေပြည်ပကလွှဲပို့တာဖြစ်စေရင်းနှုန်းငွေလဲလှယ်နှုန်းသတ်မှတ်ချက်နဲ့3300ခန့်နှုန်းဘောင်တွေမှာပဲသတ်မှတ်ဖို့နိုင်ငံခြားငွေလဲလှယ်ကွင်းရဘဏ်တွေကိုညွှန်ကြားထားခဲ့ပါတယ်။မြန်မာစစ်ကောင်စီစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဦးအောင်နိုင်ဦးကတော့ဒီသတင်းတွေဟာကောလာဟလတာဖြစ်ပြီးတင်မျိုးကြမဟုတ်တဲ့လှုပ်ဆောင်ချက်တွေနဲ့လူမှုကိုထင်အောင်ထင်မှားဖြစ်စေတဲ့သတင်းမှားတွေထုတ်လွှင့်နေတယ်လို့ Facebook လူမှုကွန်ရက်မှာရေးထားပါတယ်။မြန်မာကျပ်တန်ဖိုးမကြုံစဘူးထိုးချနိုင်ပြီးလောင်စာဆီနဲ့ဆက်သုံးစီဈေးတွေတက်နေချိန်မှာစစ်ကောင်စီဘက်ကနိုင်ငံခြားငွေထိန်းချုပ်ရေးတိုးပြီးလှုပ်ဆောင်လာတဲ့ချိန်မှာဒေါ်လာဈေးငွေလဲလုံးနဲ့ရွှေဈေးပေါ်ပြောင်းလဲသတ်မှတ်နိုင်တယ်လို့သတင်းတွေပြန့်နှံ့နေကြတာပါ။
မြန်မာနဲ့တရုတ်နယ်ခြားမြန်မာနိုင်ငံဘက်ကကက်ဆီနိုလောင်းကစားရုံတွေမှာလစာကောင်းကောင်းပေးမယ်ဆိုပြီးတော့ထိုင်းအမျိုးသမီးတွေကိုအဲ့ချူလုပ်ငန်းအတွက်အွန်လိုင်းကနေအလုပ်ခေါ်နေကြတဲ့အပေါ်မှာသတိထားကြဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကသတိပေးထားပါသည်။အရင်ကအလုပ်သွားလုပ်တဲ့ထိုင်းအမျိုးသမီးတချို့တရုတ်နယ်ဆက်တိုင်းလာလက်နက်ကိုင်အဖွဲ့တချို့ထိန်းချုပ်ရာနေမျိုးတွေမှာပြည်ထစာအဖြစ်အတင်းကျပ်ခိုင်းခံရတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရတန်နေဆန်ဂရက်ကသတိပေးထားတာကိုထိုင်း PBS သတင်းဌာနကဖော်ပြထားပါသည်။ပြန်ပြီးဆွဲစလိုမျိုးဖန်ဆီးထားပြီးတော့ပြန်လာဖို့အတွက်ငွေကြေးအမြောက်အများပေးရတာမျိုးတွေရင်ဆိုင်ရနိုင်တယ်ဆိုပြီးတော့အရင်ကအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကသတိပေးထားတာပါမြန်မာနိုင်ငံပါဝင်ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလေထိုင်းမျိုးသမီးတွေကိုလစာကောင်းကောင်းပေးမယ်ဆိုပြီးတော့အလားတူအွန်လိုင်းကနေအလုပ်ခေါ်တာတွေရှိနေတဲ့အကြောင်းပြောဆိုထားပါသည်ဒီတော့တွင်မြန်မာနိုင်ငံမှာရှိတဲ့လူမောင်းခို900နေရာကပြန်လာတဲ့ထိုင်းဝန်သား3ယောက်ကိုထိုင်းဝန်ရဲတပ်ဖွဲ့ကစီးနေလုံကဖမ်းဆီးလိုက်ပါတယ်သူတို့ကိုရှေ့တောင်အာရှမှာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ area ဆိုတဲ့တမတ်နေမြေအခြေဆိုင်လူမောင်ခိုးကိုင်းနဲ့ဆက်နွယ်ရေးဆိုပြီးတော့ဖမ်းဆီးရလဲဖြစ်ပါတယ်။သူတို့နဲ့ဆက်နွယ်ပတ်သက်တဲ့ရာဇဝတ်ကိုင်းဟာလူတွေကိုလိန်ကျွအဖြစ်ရောင်းလာတဲ့အပြင်ကိုရင်းအင်္ကာတွေကိုပါမောင်ခိုးရောင်းချနေတဲ့အဖွဲ့ဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်
။ Arab Sawab ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာလူပွဲစားတွေကအခန်းတစ်ခုထဲပိတ်ထားတဲ့အတွက်ထွက်ပြေးခဲ့ကြပြီးဒုက္ခရောက်နေတဲ့အကြောင်းအကူအညီတောင်းခံခဲ့တဲ့မြန်မာအမျိုးသမီးရှိဦးကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ဖို့လှုံ့ဆော်နေတဲ့အကြောင်း Saudi Arabia နိုင်ငံ Riyadh ပြည်မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ
်မြန်မာလူတွေကိုဆက်တယ်မလုပ်တဲ့ပြင်မြန်မာလူ overstay တွေလည်းဖြစ်လေဖြစ်ကို overstay 35ရက်လည်းကြော်ခဲ့ရောမြန်မာလူကိုဤဘက်ကိုပို့မယ်ဆိုပြီးပြောပါတယ
်မြန်မာလူတွေအကုန်လုံးဒုက္ခရောက်နေကြတာပါ
ကျမတို့စရောက်ခရာပတ်စိုးစောက်တွေတင်ပြီးအခန်းတစ်ခန်းထဲမှာထည့်ထားပါကျမတို့နှစ်လအတိတ်အပြင်လုံးဝပေးမထွက်ဘူးရှင်ကျမတို့ကလုံးဝမနေနိုင်တော့ဘူးကျမတို့ Iraq ကိုရောင်းဆောင်မှုလွတ်တယ်ရှင် Iraq နိုင်ငံဆိုတော့အရန်စစ်ပစ်တယ်မရိမှုတွေအရန်ချစ်နေတဲ့နေရာရှင်ကျမတို့ကမသွားရဲဘူးကျမတို့မသွားလို့ကျမတို့အခန်းတစ်ခါကိုဖွင့်ပြီးရောထွက်ပြေးခဲ့တယ်ရှင်အခုတို့ကျမတို့ရှိမှနေကြနေရာမရှိဘူးကျမတို့ဖောက်နှလုံးပေါက်နှားပြီးတော့ကျမတို့တွေအခန်းလေးဟာပြီးနေထားရပါတယ်ရှင်
အမျိုးသမီးရှိဦးလူပွဲစားတွေကတစ်ဆင့်အာရဆော်ဝါပြပြည်တော်စုမှာအင်ကူလှုပ်လှုပ်ဖို့ရောက်လာခဲ့တဲ့အကြောင်းနဲ့တောင်းတဲ့ငွေမပေးရင်ထပ်ပြီးရောင်းစားမယ်လို့ချင်းချောက်ထားတဲ့အကြောင်းခိုင်လေးဆိုတဲ့ Facebook account ကတစ်ဆင့်အသိပေးပြောကြားခဲ့တာဖြစ်ပါတယ
်အခုတည်းပါကစ္စတန်နိုင်ငံမှာမုတ်တုံမိုးများပြီးတော့နိုင်ငံတော်ဝန်ရေးကြီးမှုတွေကြုံနေရတာကြောင့်ရေးဘေးတင်ပြည်သူထောင်ထဲချီဘေးလွတ်ရာကိုပြောင်းပေးဖို့စစ်တပ်နဲ့စေနာဝန်ထမ်းတွေကဝိုင်းဝန်းကြိုးပမ်းနေကြပါတယ်ရှင်
ထိုင်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့မဟီတန်စင်တို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုရင်းဆုံးတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်တွေ၄တောင်းကနေထိုးစစ်ဆင်တဲ့အခြေအနေကိုစပြောပြပေးကြပါမယ်။မင်းညာပိုင်းကကောလင်းမြို့နဲ့အနောက်ဘက်ခြမ်းကညောင်ပင်လှရွာအနီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့စခန်းချတဲ့နေရာကိုစစ်ကောင်စီတပ်တွေကတိုက်လေရင်နဲ့လာရောက်ပစ်ကတ်ခဲ့ပါတယ်။မြေပြင်ကလည်းရွာကိုဝိုင်းဝန်းပိတ်ဆို့ထိုးစစ်ဆင်နေပြီးရွာသားတချို့ရွာကျေးရွာတွေမှာပိတ်မိနေပါတယ်။ကောလင်းမြို့နဲ့အနီးတိုက်ပွဲအခြေအနေနဲ့စစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ကောလင်းမြို့နဲ့နောက်ဖက်ချမ်းကညောင်ပင်လှရွာအနီးမင်းညကစစ်ကောင်စီတပ်တွေလေကြောင်းကထိုးစစ်ဆင်တဲ့အခြေအနေကောလင်းဒေသကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုတောင်းနီကအခုလိုပြောပြပါတယ
်။ရဟတ်ရင်သူကစစ်ဖိုက်တာကနှစ်စီးပါတယ်။သူဘိုက်ဖောင်းနှစ်စီးနဲ့သူတေယူပို့ဆောင်ရေးရင်ကြီးပေါ့။အဲ့လိုလာပြီးတော့သူကပြပြီးတော့ဌာနချုပ်ရှိတဲ့နေရာပကပဌာနချုပ်ရှိနေရာတဲ့တဲ့ကိုပြစ်ပြစ်ပြီးမှတခါလေလူကလူပိတ်ချတော့တာကရှင်းနေအောင်နဲ့ဒီတော်တို့အဲ့မှာရှိတဲ့ရဲဘော်တွေကတော့အကုန်လွတ်သွားတယ်ကြာအကုန်ဒီပါလွတ်တယ်ဆိုတာကစခန်းမှာကရဲဘော်များများမကြံခဲ့တာဒီကျောင်းသားပဲခြံကနေပြီးတော့စစ်တောင်းထိုးလာတဲ့ခါကျတော့အဲ့ကရဲဘော်တွေမှလည်းအကုန်လုံးထွက်ပြီးမှဒီကာကြီးကြတာပေါ့ဗျာ
ရမေလာကျေးရွာအတွင်းမှာအခုချိန်ထိပိတ်မိနေကြသေးတဲ့ရွာသား100လောက်ရှိနေတယ်လို့လည်းကိုတောင်းနီကဆက်ပြောပါတယ
်။ရမေလာရွာထဲမှာရွာသားတွေပိတ်မိနေကြ။ဒီရင်တွေကဒုံးတိုက်ဝင်ပြစ်လာတဲ့အခါကျတော့အဲ့ဟိုချက်ပေးဆောင်နေတဲ့လူအနေချင်းလည်းရှိတယ်ဗျ။ရှိတဲ့အခါကျတော့တောက်လျှောက်ကြီးနေရင်လည်းလူပြင်တော့အဲ့ဒီအခုရမေလာရွာထဲအနောက်ဘက်မှာညာတော့ဗျ။တရုတ်ကလေးကြီးဌာနချုပ်ကပကပဌာနချုပ်ကအဲ့ဟိုဝင်ပြစ်လိုက်ကြ။ဝင်ပြစ်လိုက်တဲ့အခါကျရွာသားတွေမဖြစ်တာပဲနဲ့ပြန်နေခဲ့တာ။
စစ်ကောင်စီကစကိုင်းတိုင်းအတွင်းကမြို့နယ်အတော်များများကိုအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားပါလေ။လေကြောင်းပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တွေကနေရာအတိအကျမနေရဲပဲဟိုပြောင်းဒီရွှေ့ပြေးနေကြရတယ်လို့ကုရောင်းနီကပြောပါတယ်
။ကျွန်းလာစက်ကားဆိုရင်ကျွန်တော်တို့ကပဲတဲပင်စိတ်ကနေစပြီးမှရေးမစိတ်တဲပင်စိတ်အင်ဂျင်အင်းရရှိနောင်ဦးစရင်ဝင်အဲ့ဒီဘက်ကစစ်ဘေးရှောင်တွေဆိုရင်ကျွန်တော်တို့ဒီကောလင်းနယ်အဆက်အုတ်ကန်ချောင်းသားဘက်ကိုပြေးခဲ့ကြ။မနီးရတဲ့အဲ့
ဥက္ကံချောင်းသာအစွန်ညောင်မေလောက်ကိုဇင်းနဲ့ချတော့အဲ့ဒီဥက္ကံချောင်းသာပဲရောက်နေဥစ္စာတွေကြတယ်လေဒီဘက်တီးကုန်းတောင်ကြားအဲ့ဒီဟိုဟာကျွန်းလာဆက်ဘက်ကိုပြန်ရွှေ့ရတယ်နော်ကျွန်တော်တို့ဟာချားရှိတူရွှေ့နေရတာပေါ့ဗျာ
23ရက်နေ့တိုက်ပွဲကြောင့်ကမ်ဘလူမြို့နယ်တဲကခြေရွာတချို့လဲစစ်ပေးရှောင်ကြရပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ဝေးသွားပြီဖြစ်တဲ့တချို့ခြေရွာတွေကတော့ရွာကိုပြန်ဝင်နေကြပြီဆိုပေမဲ့လေးရွာလောက်ကတော့ပြန်မဝင်နိုင်သေးဘူးလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကလည်းပြောပါတယ
်သူနည်းနည်းပါးပါးလည်းပြန်ဝင်ကြတယ်ပေါ့နော်ကြောင်းနေတာပြီးပြီးတော့စစ်ကြောင်းကြီးတဲ့ရွာတွေကတော့မဝင်သေးဘူးစစ်ကြောင်းဝေးတဲ့ရွာတွေကတော့စဝင်ကြတယ်ပေါ့စဝင်နေဆိုလည်းအစီအမင်းနဲ့နေရတာပါပဲအခမတူလို့ဆိုလာဆိုရင်အပေါင်းဟိုထွက်ပြေးရတာပဲဟုတ်
ဒီနေ့တခြားပို့တိုးလာနေတဲ့စစ်ပေးရှောင်တွေအတွက်စေဝါဆန္ဒရိက္ခာတွေအပြင်အဝတ်အထည်တွေပါလိုအပ်နေတဲ့အကြောင်းစစ်ရှောင်တွေကိုကူညီနေသူကအခုလိုပြောပြပါဗျ
။စေဝါတွေလည်းလိုအပ်တယ်ဗျာ။စေဝါတွေလိုအပ်တယ်ဆိုကျွန်တော်တို့လေရင်နဲ့ကျဲဆိုင်ရတဲ့ကျွန်တော်မထင်မှတ်တဲ့နေရာကြီးကျဲတဲ့ဆိုင်ကြီးတီးတူတွေကြီးတဲ့ဆိုင်ကြီးကျွန်တော်စေဝါတွေလိုအပ်တယ်ဗျာ။တချို့ဒီအသက်လွတ်အောင်ဆိုပြီးမှသာပြီးခဲ့ရတဲ့အဝတ်အထည်တစ်ခုနဲ့အတိုင်းအတာနဲ့ပြီးခဲ့ရတဲ့ဆိုင်ကြီးတော်တော်လည်းအဝတ်အစားလုပ်ပြန်နေကြ။
ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေတာပါ။ကောလင်ကျွန်းလကမ်းဘလူမြို့နယ်၃မြို့နယ်အစပ်မှာပြီးခဲ့တဲ့သတင်းပတ်လောက်ခရဲကတိုက်ပွဲတွေဆက်ဖြစ်နေပြီးအဲ့ဒီမြို့နယ်တွေကခြေရွာအတော်များများစစ်ပေးရှောင်နေကြရပါတယ်။ခြေရွာပေါင်း30နီးပါးစစ်ရှောင်နေကြရပြီးစစ်ပေးရှောင်အရေအတွက်ကလည်း3000နီးပါးလောက်ရှိနေသလိုစေဝါနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေကြတယ်လို့စစ်ပေးရှောင်တွေကိုကူညီနေကြသူတွေက VOA ကိုပြောပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါတစက်သေးပါပဲရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာနေ့စဉ်လုံးလုံးအပြန်အလှန်ပစ်ခတ်နေတာမှာမနေ့ညနေပိုင်းကလည်းမြောက်ဦးမြို့နယ်အတွင်းကင်းစိတ်ကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရက်သားတချို့ထိခိုက်ဒေဆုံးခဲ့ပါတယ်ဒီပစ်ခတ်မှုဟာအရက်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခတ်မှုလို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောဆိုပါတယ်ရန်ကုန်ကပြေးပို့တဲ့ဒီကြောင့်အပြည့်စုံကိုကုဆန်းကျော်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကင်းစိတ်ကျွော်ကိုမနေ့ကညနေပိုင်းကမြောက်ဦးအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတူပါဝင်3ဦးသေဆုံးပြီး10ဦးထက်မနည်းတန်းရရှိခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တုခါကတော့အခုလိုပစ်ခတ်တာဟာမြန်မာစစ်တပ်ဘက်ကအရက်သားတွေကိုဥတီတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်
။အာအမျိုးအဝေါ်စားပေါ့အမျိုးသမီးက9ယောက်ဒီအမျိုးသား3ယောက်ပေါ့အဲ့မှာထိခိုက်ဒဏ်ရတာနောက်ဒီသေဆုံးတာမှဆိုလို့ရှိရင်အိုငါးနှစ်အရွယ်ကလေးတယောက်ရယ်နောက်ဒီအသက်38နှစ်အရွယ်ယောက်ျားတယောက်ရယ်နောက်ဒီအသက်66နှစ်အရွယ်အမျိုးသမီးဒီအဖအိုတယောက်ပေါ့ဆိုသုံးယောက်တည်ဆုံးတယ်ဆိုတော့ဒီဟာကတော့ဒီဘာမှတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နေရာကိုမြန်မာစစ်တပ်ကနေပြီးတော့မှဒီရည်ရွယ်ချက်ရှိရှိနဲ့ဒါအရသာပြည်သူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒါတိုက်ခိုက်တာပေါ့နော်ဒါပြောမယ်ဆိုလို့ရှိရင်တော့ဒါဟိုရာဇဝတ်မှုကိုကျူးလွန်တာဖြစ်တယ်ဟိုစစ်ရသွားမှုကိုဟိုကျွလွန်တာလို့ပြောလို့ရတာပေါ့
လက်ရှိမှာဒဏ်ရာရရှိသူတွေကိုတော့မြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံနေရတယ်လို့ဒဏ်ရာရရှိသူရဲ့မိသားစုဝင်တူကပြောပါတယ
်အခုလက်ရှိတော့ဒီမတော်ကမနေဝတ်မနေဝတ်ကမဲ့ဘယ်လိုကိုလဲဘလို့ခြောက်ရပါရင်ကျွန်တော်ရှိမှညပါရင်ဟုတ်ပါရဲ့ဒါတော့ကျွန်တော်အဆင်မပါကျွန်တော်ဂျမားဆိုအခုတော့နေလို့တာတယ်နေပါရပုံတည်းရှိနေပါမြောက်ရှိမှာ
မနေ့ကမြောက်ဦးမြို့နယ်လက်ကာကျေးရွာအနီးမှာမြန်မာစစ်တပ်နဲ့ AA အဖွဲ့ကြားမိနစ်ပိုင်းလောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလက်တုံ့ပြန်သွားမယ်လို့လည်းပြောပါတယ
်။မနေ့ကညနေ 4:15 မိနစ်ကနေညနေ 9:00 ခွဲအထိပေါ့နော်။အဲ့ဒီကြားတဲမှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလက်နက်ကြီးနဲ့အလုံး30လောက်ပစ်တာရှိတယ်။ဟိုပစ်ခတ်တဲ့နေရာကတော့ဒီမြန်မာစစ်တပ်ဒီညာဦးချေဆိုင်ခမာ3ခွန်ခွန်ဒီခမာ940အဲ့ဒီတိုင်းရင်းတွေကနေပြီးတော့မှပြစ်တာအဓိကဘယ်ကိုဥတည်ပြီးတော့ပြစ်တယ်လဲဆိုတော့သူတို့ဒီညာဦးမျိုးနေဟိုကင်းဆိုင်ကျေးရွာကိုပြစ်တယ်နောက်ပြီးလို့ရှိရင်ညာဦးမျိုးသေးကဒီထမ်ရဲရောက်ွက်ကိုပြစ်တာပေါ့ဟိုအခုလိုမျိုးဒီအရသာပြည်သူတွေကိုနော်ကျွန်တော်တို့ဒီရခိုင်အပြစ်မေးအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတော့ဟိုဒီတိုက်ခိုက်တတ်ဖြတ်တဲ့ပုံမှာတော့เนาะကျွန်တော်တို့ဘက်ကတော့ဒါလိုအပ်တယ်လို့ ဟိုလက်တုံးပြန်တိုက်ခိုက်သွားမှာဖြစ်တယ်ဗျ
မနေ့ကပြစ်ခတ်မှုကြောင့်ဒေသခံတွေထပ်ပြီးတေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေရှိခဲ့သလိုကင်းစိတ်ကျေးရွာအပါအဝင်တခြားအနီးအနားကျေးရွာတွေကဒေသခံတွေဟာလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရတေးတောင်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်းလန်းတွေကိုစစ်ကောင်စီဘက်ကပိတ်ထားသလိုထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာဖြစ်ပါတယ်ဒါအပြင်မောင်တော်ဘက်မှာတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ခြံစည်ရိုးတစ်လျှောက်လုံခြုံရေးတိုးမြင့်ထားသလိုမြန်မာစစ်တပ်ဘက်ကလည်းပြင်းပြင်းထန်ထန်ပြောဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးအရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရရှိသေးပါဘူးခင်ဗျာ
ကိုစံကျော်ပြောပြပေးခဲ့တာပါအခုဆက်ပြီးမြန်မာစစ်တပ်ကနေလက်နက်ချလာတဲ့တပ်ဖွဲ့ဝင်တွေနဲ့ VOA တီးတက်မိန့်ထားတဲ့တွေ့ဆုံမိန့်မြန်းကန်တစ်ခုကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြီးခဲ့တဲ့လပိုင်းတွေအတွင်းတိုက်ပွဲတွေမှာစစ်တပ်ဘက်ကအကြမ်းဆုံးများခဲ့တယ်လို့တပ်ထဲကစစ်သားတွေတဲ့တိုက်ခိုက်ခြင်းနဲ့စိတ်တွေကြာဆင်းနေတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးကိုလက်နက်ချလာတဲ့မြန်မာစစ်သားနှုတ်ကပြောပါရယ် KNU နဲ့မြေရောက်မြန်မာစစ်တပ်ကလက်နက်ချလာတဲ့တပ်ဖွဲ့ဝင်နှုတ်ကိုမအေးမာကတွေ့ဆုံမိန့်မြန်းထားပါရယ်ရှင်
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်း KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီတပ်သားတချို့ကူးပြောင်းလာတာရှိသလိုရှေ့တန်းကနေထွက်ပြေးကြသူတွေလည်းရှိနေပါတယ်။အဲ့ဒီထဲမှာ KNU PDF ပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းကိုစစ်ကောင်စီတပ်မှလေးလေးလက်အောက်ခံခမရ102ကလက်နက်ချလာတဲ့စစ်ကောင်စီတပ်သားနှစ်ဦးလည်းအပါအဝင်ဖြစ်ပါတယ
်ကျွန်တော်ကတစားကန်နေလေဗျာတစားကန်နေထိုးကျေးခံနေရတို့တဘူတွေကောင်းစားဖို့အတွက်ကျွန်တော်ကအမှအသက်တွေရောချွေးရောရင်းမိပေးထားရတယ်တို့ကအရှိကိုတက်တာမဟုတ်ဘူးတို့ကနောက်ကန်အာမိမ့်မဲ့ပေးနေရလောက်ရတာကျွန်တော်ကလက်တွေကြက်ကြက်လောက်ရတာအားလုံးလောင်းငွေသားရဆလုံးမောင်တိုက်ချင်ခိုင်းခြင်းနဲ့စိတ်မရှိတော့ဘူးအားလုံးကနောက်တန်းပြောင်းဝင်မှုပြီးတော့တာဆူနေကြတယ်။ညာဦးခုထဲအာနာရှင်ကြီးကဒီနေရာမှဒီနေရာပဲရောင်းတိုက်မယ်ဆိုတဲ့လူမျိုးတွေဖြစ်ဖြစ
်စစ်တပ်ထဲဝင်ရောက်လာတာနှစ်နှစ်ပဲရှိသေးပြီးလက်နက်ချကူးပြောင်းလာတဲ့တပ်သားမင်းသူပြောပြသွားတာပါ။ဩဂုတ်လ19ရက်နေ့မှာတော့မြဝရီဝလီကားလက်မအနီးဖျားကုန်းတုံးတက်ခွေစတဲ့နေရာတွေကတိုက်ပွဲတွေအတွင်းမှာလက်နက်ချခဲ့တာဖြစ်ပါတယ်။တက်ထဲမှာထွက်ပြေးချင်တဲ့သူတွေရှိပေမဲ့တယောက်နဲ့တယောက်မပြောရဲကြဘူးဆိုပြီး16နှစ်ကြာစစ်မှုထမ်းခဲ့တဲ့ဒုတက်ချက်ထင်ကျော်ကလည်းပြောပါတယ်
။ဘုဘတော့ကျွန်တော်မတိုက်ချင်ဘူးဒီဘောလည်းကျွန်တော်မတိုက်ချင်ဘူး။အဲ့တော့မလို့စစ်ဖြစ်တယ်ကျွန်တော်တို့တူခံတယ်။ကျွန်တော်ဘက်လည်းအသေးပေါက်များတယ်။လူတွေကလည်းကျွန်တော်အချီကအဖွဲလည်းစိတ်ဓာတ်ကြီးကြဆင်းနေကြတယ်။ကြဆင်းနေကြတယ်။တူတူမပြောရဲကြဘူး။ရင်ခွင့်ရပါဘာဖြစ်လို့လဲဆိုတော့အင်ဖော်မာတွေရှိလို့သူတို့ဘေးဘန်းအနားမှာရှိရလူတွေအားကြောင့်မို့ကျွန်တော်ဒီချီတူးမှုဖြစ်တယ်တိုက်ခိုင်းတယ်ကျွန်တော်တို့အတေကန်တိုက်ခိုင်းတယ်အတေကန်တိုက်တော့ကျွန်တော်တို့ကသူတို့ကနောက်ပြန်ထိုးသွားတယ်နောက်ပြန်ထိုးသွားတယ်ကျွန်တော်နဲ့ကျွန်တော်တပည့်နှစ်ယောက်ကိုကျွန်တော်ကြံခဲ့တယ်ကျွန်တော်ကလမ်းနဲ့ရှာမင်းတို့လည်းငောင်းအောင်ပြင်တယ်ငါလည်းနင်းတို့မပြေဘူးတွေ့အားကြောင့်မို့ကျွန်တော်တို့ခေါ်တာဒီမှာပဲ
စစ်တပ်ထဲကိုရောက်ပြီးတဲ့နောက်စိတ်မချမ်းမြေ့စရာလူခွေရေးချိုးဖောက်မှုတွေကိုလည်းကြုံရကြောင်းမကွေးတိုင်းအတွင်းမှာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုသူကိုယ်တိုင်မြင်ခဲ့ရတယ်ဆိုပြီးတပ်သားမင်းသူကပြောပါတယ
်ကျွန်တော်စစ်ကြောင်းသွားတဲ့တောက်လျှောက်မှာဗျာအဲစိတ်မချမ်းတာရဲ့မြင်တွေ့ရတယ်အဲငဖြူနဲ့တက်ခဲ့တောင်မှဆိုရာသူရသားရဲ့အင်ဖြတ်စည်းုံနဲ့မဟုတ်ဘူးပစ္စည်းတွေကဆာအကုန်လုံးမနိုင်မနည်းနေရဆာကားတွေနဲ့ပါထမ်းပြီးတဲဝါကြတယ်တကယ်နောက်တော့မို့အင်းတွေပါဖြတ်စည်းမီးတွေပါရှို့ရဲ့အဲ့လိုကြည့်အောင်ပါဆူဆူဝါးကြုံရဲနောက်ဆုံးကအရှင်းဆုံးကရှားရမရှိလို့စံလေးပါယူပြီးတော့ကိုယ့်ကိုချက်စားရဲဆိုတော့ကျွန်တော်မပြောလို့ပါဘူးအကုန်လုံးသူတို့ကရာသူရသားကြီးရဲ့မျက်နှာကြီးကိုမထောက်တဲ့ပြီးရာသူရသားကြီးရဲ့နေရအိမ်ရစာအကုန်လုံးကြီးလောက်လိုက်ပါသိင်းရဲအဲ့လိုချင်းကျွန်တော်ကမြင်တွေ့ခဲ့ရတယ
်စစ်သားတွေကြားမှာလဲတိုင်းရင်သားလက်နက်ကိုင်တွေနဲ့ဖြစ်စီပြည်ရင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဖြစ်စီအခုလိုမျိုးတိုက်ခတ်ရတာကိုစိတ်ပင်ပန်းနေပြီးစစ်တိုက်ရတာကိုအချီးနှီးဖြစ်နေတယ်လို့မြင်လာကြောင်းဒုတက်ကျက်ထင်ကျော်ကပြောပါတယ်
သူတို့ကမိသားစုနဲ့ဖက်ပြီးတော့နေတာ ਚਲੋ ਰੋ ਆ ਠੀਮਾ ਨੰਗਾ ਪੀ ਪਿਆ ਨੇ ਪੀ ਡੀ ਪੀ ਸੌਣੇ ਚੋ ਨੀ ਗਿਆ ਤੋਰੇ ਮਾ ਤੂ ਲੈ ਮੌਨਾ ਲੈ ਮੌ ਕੋ ਲੈ ਮੌਨਾ ਲੈ ਮੌ ਕਨੇ ਲੂ ਲੂ ਜੇ ਤੂ ਰੋ ਸਿੱਟ ਡਾ ਚਲੋ ਅਰਾ ਉਹ ਲੈ ਮਖਾਂ ਲੋ ਚਲੋ ਅਛੀ ਜੇ ਜੰਦੂ ਮੇ ਸੀ ਫੁਆ ਜੰਦੂ ਮੇ ਸੀ ਫੁਆ ਚਲੋ ਲੈ ਨੇ ਛਾ ਰੇ ਮੇ ਖਾਂ
ਸਿੱਕਾਂਸੀ ਬੈਕ ਲੈ ਨੇ ਛਾ ਕੂ ਪਿਆਉਂ ਲਾ ਰੇ ਟੱਤ ਤਾ ਮਿੰ ਤੂ ဒုတက်ချက်ထင်ကျော်လို့ရဲ့ပြောပြချက်တွေပါစစ်ကောင်စီဘက်ကတော့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရတဲ့စစ်သားအရေအတွက်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေဘက်ကပြောသလောက်မများတဲ့အကြောင်းနဲ့မြန်မာစစ်တပ်ကစစ်သားအများအပြားထွက်ပြေးနေတယ်စိတ်သက်ကျနေတယ်ဆိုတဲ့သတင်းတွေလည်းမဟုတ်မမှန်တဲ့အကြောင်းညှင်းဆိုထားပါတယ်အခုအချိန်မှာစစ်ကောင်စီဘက်ကတပ်သားဗနယောက်ထွက်ပြေးနေကြတယ်ဆိုတဲ့အရေအတွက်နဲ့ပတ်သက်လို့တိကျအတည်ပြုချက်တွေတော့မရရှိသေးပါဘူးရှင်
မြန်မာစစ်တပ်ကနေလက်နက်ချလာတဲ့တပ်ဖွဲ့ဝင်တအူးကိုမအေးမာကတွေ့ဆုံမင်းမြန်ခဲ့တာပါအခုဆက်ပြီးမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းတွေအကြောင်းပြောပြပေးပါပါကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းကြီးညွန့်တက်မှုကိုမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြင်ပစည်းကွက်မှာတော့မြန်မာကျပ်ငွေဟာဆက်လက်ကျဆင်းနေပါတယ်အမေရိကန်ဒေါ်လာနီးတူမြန်မာလုပ်ငန်းရှင်တွေအများဆုံးကင်တွယ်သုံးဆွဲနေတဲ့ထိုင်းဘတ်ငွေဟာလည်းမြန်မာငွေနဲ့လဲလှယ်တာမှာဈေးကောင်းလာပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းညံကပြောပြပေးပါပါရှင
်။ကျပ်ငွေတန်ဖိုးမတိမငြိမ်ဖြစ်နေချိန်မှာပဲအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းရည်ညွှန်းတန်ဖိုးကိုဗဟိုဘဏ်ကပြန်ပြင်ပေးတော့မယ်ဆိုတဲ့သတင်းတွေဒေါ်လာကို2500အထိတက်မှတ်မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ပေါ်မှာဒီရက်ပိုင်းပြန့်နှံ့ခဲ့ပါတယ်။စစ်ကောင်စီရဲ့ဝန်ကြီးတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဒါတွေကကောလာဟာလတွေဖြစ်တယ်လို့သူ့ရဲ့ Facebook ကနေတုံ့ပြန်ထားပါတယ်။ဘိုးဘန်နဲ့တွင်းကုန်လုပ်ငန်းရှင်တို့ဩဂုတ်လ28ရက်စနေနေ့ကအစည်းအဝေးကျင်းပပြီးရွှေဈေးကိုလည်းတစ်ကြက်သား25သိန်းနဲ့ဈေးဖွင့်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးအွန်လိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ပို့ကုန်ကရတဲ့ဒေါ်လာငွေကိုလည်းဘိုးဘန်က65ရာခိုင်နှုန်းပြန်ရောင်းဖို့မလိုဘဲတဝက်ပေးသုံးမယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဘိုးဘန်ကတော့ဒေါ်လာရည်ညွှန်းတန်ဖိုးကိုဒီကနေ့အထိကျပ်2100မှာဆက်ပြီးတက်မှတ်ထားသလိုအဲ့ဒီနှုန်းရဲ့အထက်အောက်3300ခိုင်နှုန်းအတွင်းမှာပဲရောင်းဝယ်ခွင့်ပြုထားပါတယ်။ရွှေလုပ်ငန်းရှင်အသင်းကလည်းရွှေတစ်ကြက်သားကိုကျပ်သိန်း20ဆွန်းဆွန်းနဲ့ဈေးဆက်ဖွင့်ထားပါတယ်။တွင်းကုန်လုပ်ငန်းရှင်တဦးကတော့ပြင်ပမှာကောလာဟာလတွေတိတ်များနေတယ်ဆိုရင်တော့ဗဟိုဘဏ်ကငွေလဲနှုန်းကိုပြင်ဖို့ကြိုးပမ်းမှာမဟုတ်သေးကြောင်း VOE ကိုပြောပါတယ
်။ဒါကြပါဗျာတို့ကဒီဒေါ်လာမေကိုအရင်ကွန်ထရိုးလုပ်လိုက်တဲ့အပိုင်းမှာဒီဈေးကွက်တမိုင်းရရကူတက်နေတာပေါ့။နောက်ပိုင်းဟိုဆက်ပြီးတော့ကတ်ဖို့ပဲရှိတာကတ်ဖို့လာလာတော့မမြင်ဘူးပါနော်။အဲ့အလားလောကကိုဘကအဲဒီတကယ်အတွက်နိုင်တော့ကောလာဟာလာဆိုကျင်းနေနေဝနိုင်အဲဆွေးစပြောချင်တာနောက်သူတို့ဒီ55ရာခိုင်နှုန်းကလည်းတကယ်တည်းကျတော့ဘာမှအပြစ်မှာအဖက်တစ်မဖြစ်ဘူးသုံးလို့လည်းမရဘူးပေါ့လေအောက်ဆောင်ဘက်ကကလာတဲ့ဒေတာတော့
အလားတူပဲထိုင်းဘက်ငွေလဲနှုန်းကတောက်လျှောက်တက်လာပြီးတွင်းကုန်တွေလည်းဈေးတက်လာပါတယ်ထိုင်းဘက်ငွေဟာအင်းချမ်းမြေရင်းနှီးမြုပ်နှံမှုစီးပွားရေးနိုးထလာမှုနဲ့ထိုင်းနိုင်ငံသားတွေငွေကြေးပုံမှုစုဆောင်းလာမှုတို့ကြောင့်ဒေတာတွေနိုင်ငံတွေရဲ့ငွေကြေးတွေထက်ပူပြီးခိုင်မာလာတယ်လို့စီးပွားရေးသတင်းတွေကရေးသားကြပါတယ်။ကမ္ဘာလဲခီးသည်တွေအခုနောက်ပိုင်းထိုင်းကိုပြန်ဝင်လာတာကလည်းထိုင်းစီးပွားရေးကိုအကောင်းဘက်ကနေရှုမြင်ခံရပြီးတော့ထိုင်းဘက်ငွေအပေါ်ယုံကြည်မှုကများနေပါတယ်။ဘီရင်းကကြိုက်ရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ယူရိုငွေကတန်ဖိုးချင်းတူနေပါတယ်။ဒေါ်လာကိုဝယ်ဈေး3150နဲ့ရောင်းဈေး3300ကျပ်ရှိပါတယ်။ထိုင်းဘက်ငွေကတော့တစ်ဘက်ကို100ကျပ်ဝန်းကျင်ရှိပါတယ်။တရက်အတွင်းအပြောင်းလဲဖြစ်နေတဲ့ထိုင်းဘက်ငွေဈေးတွေကြောင့်လက်ကျန်တွေထုံမရောက်တော့ပဲအရောက်ရက်ထားရတယ်လို့စော်ဝါးရီကုန်းအိမ်ဆောက်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တူက VOE ကိုပြောပါတယ
်ကျွန်တော်တို့ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်60နဲ့ဖြတ်ရတယ်ညနေပိုင်းကျတော့65ဖြစ်သွားတယ်မနေ့ကကျတော့100ဖြစ်သွားတယ်စိတ်နာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ဓာတ်ရုံဘက်ကိုထိုင်းဘက်ကိုအစီအဝေးရတော့ကျွန်တော်ဒီဘက်ကနေဒီလိုထွက်သွားပြီးတော့ဘာမှမရှိရဝယ်တဲ့ခါတော့ rate ကလည်းဟာပါပြီးတော့အဲ့လိုကြီးအဟားကြီးလိုက်ပြီးတော့စောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မဝင်နိုင်တဲ့သူတွေနောက်ပြီးကျွန်တော်တို့လည်းရောင်းပြီးရှုံးနေပြီးတော့ဒီကနေ့နားထားကြအောင်ပေါ့နော
်အမေရိကန်ဒေါ်လာပြည်တွင်းမှာပဲလှည့်ပတ်ဖို့ခက်ခဲလာတဲ့နောက်ထိုင်းမြန်မာကုန်သွယ်ရေးမှာဘတ်ငွေကျပ်ငွေဓာတ်ရိုက်ကုန်သွယ်စနစ်ကိုပြောင်းပြီးအသုံးပြုမယ်လို့ဗဟိုဘဏ်ကမတ်လ3ရက်နေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီစနစ်ကိုနယ်စပ်ကုန်သွယ်ရေးပုံမှန်ကုန်သွယ်ရေးနဲ့ရွှေပြောင်းလုံသားတွေငွေလွှဲပြောင်းတာမှာအသုံးပြုသွားမယ်လို့ဗဟိုဘဏ်ကထုတ်ပြန်ခဲ့တာပါ။နိုင်ငံခြားငွေဈေးနှုန်းဆွဲတင်နေတာနဲ့ online ကနေငွေအယောင်းဝယ်လောက်တာကိုမယုံကြည်ကြဘူးနဲ့ငွေအယောင်းဝယ်လို့ရင်နိုင်ငံသားငွေသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကစနေနေ့ကထပ်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
ကုညင်ညာပြောပြပေးခဲ့တာပါတနင်္လာညအတွက်သတင်းပေးပို့ချက်တွေကတော့ကျလောက်ပါပဲရှင်
ရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA ကနေ2022ခုနှစ်ဩဂတ်လ29ရက်နေ့တနင်္လာညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းမှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြစီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာမတိုင်ခင်အရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဟာမြန်မာနိုင်ငံကိုပထမဆုံးကြိမ်အဖြစ်ရောက်လာခဲ့ပါတယ်။သူ့ရဲ့ခရီးစဉ်မှာစစ်ကောင်စီအကြီးအကဲတွေနဲ့တွေ့ဆုံခဲ့ပြီးဒီပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိသလိုခရီးစဉ်အပြီးကုလအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကြောင့်လည်းစစ်ကောင်စီဘက်ကဝေဖန်တုံ့ပြန်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုသားညုံကပြောပြပေးမှာပါရှင်။
ဩဂတ်စ်လ16ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာသူ့ရဲ့မြန်မာပြည်ခရီးစဉ်ကိုစတင်ပါတယ်။ဩဂတ်စ်လ16ရက်နေ့ရန်ကုန်မြို့ကိုရောက်ရှိခဲ့ပြီးနောက်တနေ့မှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နေပြီးတော့မှတွေ့ဆုံပါတယ်။မကြသေးခင်ကဒီမိုကရေစီလှုပ်ရှားသူတွေကိုတေးတန်စီရင်ကွပ်မျက်တာမျိုးနောက်ထပ်မလုပ်ဖို့ကိုအထူးကိုယ်စားလှယ်ကစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံရမှာတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂဘက်ကထုတ်ပြန်ပါတယ်။အဲ့ဒီတွေ့ဆုံမှုမှာမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့အကြားယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်ရေးအတွက်အမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့လည်းဩဂတ်စ်လ18ရက်နေ့မှာပဲတရားတွေ့ဆုံပါတယ်။အထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ဦးဝနမောင်လင်းရဲ့သတင်းထုတ်ပြန်ချက်မှာတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ကျကျပြုသဘောတုံ့တက်ဆောင်ရွက်ဖို့အလေးထားပြောခဲ့တယ်လို့ဖော်ပြထားပါတယ်။ကုလထုကုစလေရဲ့မြန်မာပြည်ပထမဆုံးခီးစဉ်နောက်ဆုံးနေ့လည်းဖြစ်တဲ့ဩဂတ်စ်လ18ရက်နေ့မှာတော့နိုင်ငံတော်ညီညာရေးဆွေးနွေးရေးအဖွဲ့ရဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဗီနဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောကြားသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။နိုလင်းဟစ်ဇာရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသဘောထားအမြင်ကိုလည်းဗိုလ်ချုပ်ဇော်မင်းထွန်းကဩဂတ်စ်လ18ရက်နေ့ကအခုလိုပြောထားပါတယ
်။တတော်လာကတော့ဒီကဘာကုလသမဂ္ဂအဖွဲ့အစည်းရဲ့သူတွေတည်မှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုကျွန်တော်တို့ဒါသူရအနေနဲ့လက်ခံပြုဆောင်ခဲ့တယ်လက်ခံပြုဆောင်ခဲ့တဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဟောနော်မြန်မာနိုင်ငံရဲ့ကုလသမဂ္ဂရဲ့ခြားထဲမှာကျွန်တော်ဆက်သွယ်ဆက်ဆံမှုပေါ့မလေးရာကျွန်တော်တင်ထုတ်ဖတာမှာဆက်သွယ်ဆက်ဆံမှုဒီနဲ့ပတ်သက်ပြီးသုံးမြဆောင်ရွက်ရေးတွေကိုကျွန်တော်ဆွေးနွေးနိုင်တယ်လို့မှတ်တော်တယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်မှာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံပြီးတော့ဒါဟာမြန်မာနိုင်ငံတွင်းကပြဿနာတွေအတွက်အထောက်အကူဖြစ်စေသလားဆိုတဲ့အပေါ်မှာတော့ဝေဖန်မှုတွေကမျိုးမျိုးပါနိုလင်းဟေဇာရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံရေးလှလှသုံးသက်သူဦးရထွန်းကအခုလိုသုံးသက်ထားပါတယ
်။တည်တည်ချာချာလေးစဉ်းစားမယ်ဆိုရင်တော့ပထမဦးဆုံးအမျက်ထွက်တာကတော့ဒီနိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံရေးကူညီဖြည့်ရှင်ပေးဖို့အတွက်မြန်မာအစိုးရလက်ခံအောင်တော့သူဆက်ဆံဆောင်ရွက်နိုင်တယ်ဆိုတဲ့ဟာပေါ့နော်။နောက်ဆက်ကနေပြည်လျောင်ဆက်ဆံတယ်ဆိုတာတော့ပေါ်လွင်တာပေါ့ဒါပထမဆုံးကျွန်တော်ဒါသူ့အောင်မြင်ချက်လို့ပြောနိုင်ပါတယ်ဒုတိယကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အဲစိုးရင်ကျဲအဲနည်းနည်းပို့ပြီးတော့ကျန်းမာရေးအရာနေထိုင်ရေးအရာဒီဆိုင်ဖို့သူ့တောင်းဆိုချက်အဲဒါတော့အဲနတ်ဆကရဲ့တုံ့ပြန်ချက်မှာဒါတော့လိုက်လျောတဲ့သဘောတွေ့ရတယ်နောက်တစ်ခုကလုံးဝမတွေ့ရဘူးလို့ပိတ်ပင်ထားတာမဟုတ်ဘဲနဲ့အဲတွေ့ပွင့်ကိုလမ်းဖွင့်ပေးထားပါတယ်ဆိုတော့အဖြေစကားရခဲ့တာပေါ့နော်ဒီတစ်ခါမတွေ့ရပေမဲ့နောက်ခေါက်တူမှာတွေ့ရနိုင်တယ်လို့ညွှန်လင်းစရာရှိပါတယ်အဲပြန်တဲ့အဲဒီကိစ္စတွေကတော့ညွှန်လင်းဟေစာကအပြင်ရောက်ပြီးတော့ပြန်ပြောတဲ့သတင်းစာချင်းလင်းပွဲမှာသူဘာတွေပြောခဲ့တယ်ဆိုတဲ့ဟာကိုပဲပြောပြီးတော့ရသကဘက်ကဘလို့ပြန်ဖြေရှင်းတယ်ဆိုတဲ့အကြောင်းမပါတော့ရသကအဲ့ဒါကိုတော့အဲသဘောတွေ့ဖို့မရဘူးအဲ့ဒါကိုတော့သူတို့အခုပြင်းထန်ကန့်ကွက်နေတယ်ပေါ့နော် ဆိုတော့ NUG ကလည်းဒီစီးစင်နဲ့ပတ်သက်ပြီးတော့အပြင်းထန်ကန့်ကွက်ရှုံချနေတယ်NUG နဲ့တခြားဒီအတိုက်ခံအင်အားစုတွေကိုပြီးမှပြူတာလည်းမပါဘူးဆိုတဲ့အကြောင်းလေးပေါ့နော်ဒီနတ်ဆက်ကကိုပြစ်တင်ရှုံချတာတွေလည်းရဲတင်းတင်းမပြောရဲဘူးဆိုပြီးတော့ဒီသူ့ကိုရှုံချကန့်ကွက်နေကြတာပေါ့သူ့မှာလည်းအခက်ခဲတော့ရှိတာပေါ့နော်ဘေးကျွမ်းနိုင်ချက်ဖြစ်နေတယ်လို့အဲ့လိုသုံးသပ်ရပါတယ်ဗျ
ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကအစိုးရအနေနဲ့လက်ခံတွေ့ဆုံခဲ့တယ်လို့အစိုးရဘက်မှထုတ်ပြန်ပြောခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ကြောင့်စစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတုံ့ပြန်ဝေဖန်ချက်ထပ်ထုတ်ပါတယ်။အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်ထဲမှာသူ့ရဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုတွေကိုသတင်းစကားပါဖို့နဲ့ပြည်ပခါတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေလှမ်းနိုင်အောင်အဆိုပြုဖို့ဖြစ်ပြီးတော့ကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံမှုဟာစစ်ကောင်စီအပေါ်တရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ကြောင်းလည်းပြောဆိုထားပါတယ်။အထူးကိုယ်စားလှယ်ရုံရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေကြားမှာအထင်မြင်လွဲမှားစရာတွေဖြစ်ခဲ့ရတယ်လို့စစ်ကောင်စီဘက်ကနေပြီးတော့စာမျက်နှာ28မျက်နှာနဲ့အသေးစိတ်ထုတ်ပြန်ပြီးတော့ပြန်တုံ့ပြန်ပါတယ်။စစ်ကောင်စီကြီးကတော့မြန်မာနိုင်ငံကိုတရားဥပဒေလမ်းကြောင်းပေါ်ရှောက်လန်းနိုင်ရေးပြန်လည်ဆောင်ရနေတာတွေနဲ့အချုပ်ချာအာဏာပိုင်မှုကိုအတိမတ်မပြုတဲ့အပေါ်မိကုံထုတ်လို့တဲ့အကြောင်းပြောကြားခဲ့တယ်လို့သူရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစရေဦးကျော်မိုးထွန်းကတော့နိုလင်းဟစ်စာရဲ့ဒီခီးစဉ်နဲ့ပတ်သက်လို့မျှော်လင့်သလောက်အကျိုးမရှိဘူးလို့သူအမြင်ပြောပါရတယ်
။ဒီသွားတဲ့ခီးစဉ်ကဒီဖက်ကဆာကိုအတိမတ်ပြုတာမဟုတ်ဘူးဆိုတော့ဥစ္စာကိုတော့ကျွန်တော်တို့ဟိုဆောက်ပါတော့ဂျင်းနဲ့ပါတယ်။ဒါပေမဲ့ခုနပြောတဲ့ lesson နှုတ်ဆက်တာအခုဆိုရင်တပ်ပုံတွေကြီးလိုက်ကြီးပြုံးပြီးတော့ထွက်လာတာဆိုတဲ့ဥစ္စာကပြည်သူတွေရဲ့ဆန္ဒကိုအရင်ဆန့်ကျင်နေတာဖြစ်တဲ့အတွက်ကြောင့်တော့အဲ့ဒီအတွက်အပေါ်တော့ဗောနော်ပြည်သူတွေရဲ့ရိုက်ခိုက်မှုကတော့ဟိုဟိုလက်ရှိမှာရောအနာဂတ်မှာရောဖြစ်လာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်နောက်ပြီးတော့ဗောနော်သူဒီသူ့ရဲ့ statement တွေမှာထုတ်ပြန်တဲ့ဥစ္စာတွေမှာလည်းဗောနော်သူတို့ဘာတွေပြောခဲ့တယ်ဆိုတဲ့ဥစ္စာပါတယ်ဗောနော်ဒီ violence ရဖို့ဒါစစ်တပ်ကနေပြီးတော့မတရားပေါ့နော်ဒီလေရင်တွေအသုံးပြုပြီးတော့ပြည်သူတွေကိုကိုအသက်အိုးအိမ်ကိုစီးစိမ်ကိုဟိုတပ်ဖြတ်တာချိန်ကြောက်တာတွေလုပ်နေကူရက်တန့်ဖို့နောက်ပြီးတော့ဒီဇနက်ကြီးတွေနဲ့ပြည်တဲ့ဥစ္စာရက်တန့်ဖို့ဆိုတဲ့ဥစ္စာတွေကတော့ဒါကျွန်တော်တို့လည်းအများနဲ့တောင်းဆိုနေတာအများနဲ့တိုက်တွန်းနေတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ဒီလိုမျိုးတောင်းဆိုတိုက်တွန်းတာတော့ဟိုကောင်းပါတယ်ဒါပေမဲ့အဲထိရောက်လာဆိုတဲ့ဥစ္စာတော့မေးခွန်းထုတ်ပြရတော့ရှိတာပေါ့နော
်။ဒေါ်ဆန်းစုကြည်ကိုအာဂတိလက်စားမှုဆွဆွဲချက်တွေနဲ့နောက်ထပ်ထောင်နဲ့6နှစ်ချမှတ်ခဲ့ပြီးနောက်တည့်မှာပဲဒီကုလထုကုစလေနိုလင်းဟေဇာဟာမြန်မာနိုင်ငံကိုပထမဆုံးအချိန်ရောက်လာတာဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာထုကုစလေဖြစ်ခန့်ခံရပြီးတဲ့နောက်ဆယ်လနီးပါးအကြာမှာရောက်လာတာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့လက်ရှိအခြေအနေပေါ်စိုးရိမ်နေပြီးတော့သူ့ရဲ့ခီးစဉ်မှာတွေ့ဆုံရဖို့ပြောခဲ့ပေမဲ့အထူးကိုယ်စားလှယ်နိုလင်းဟစ်စာရဲ့မြန်မာပြည်ခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့ပါဘူး။တစ်ချိန်တည်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟစ်စာအပါအဝင်ရခိုင်ကုလအတွင်းမှုချုပ်ရဲ့မြန်မာအထူးကိုယ်စားလှယ်အားလုံးဟာမြန်မာပြည်ရေးမှာထိထိရောက်ရောက်မစွမ်းဆောင်နိုင်တာကြောင့်ဒီတာဝန်ကိုပြန်ပြီးတော့ဆန်းစစ်တဲ့ဆိုပြီးမြန်မာရပ်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညူပါ။
ကုလအထူးကိုယ်စားလှယ်နော်လင်းဟေစာရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းဒီသတင်းပတ်ရဲ့သတင်းတောက်အမှတ်စုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်တရုတ်ရဲ့ချုံကင်းမြို့ကြီးဟာဆိုရင်စိုက်ပျိုးမြေတွေနဲ့ကုန်းမြေမြင့်တွေလှပတဲ့တောင်တန်းတွေနဲ့ဝိုင်းရံနေခဲ့တာပါဒါပေမဲ့လည်းပုံမှန်မဟုတ်တဲ့ရှေးကြားပြင်းထန်တဲ့အပူလိုင်းနဲ့ဆက်ဆက်ပြီးမိုးခေါင်ရေရှားမှုကြောင့်အသွင်အပြင်ပြောင်းလဲသွားပါပြီ။စတင်မှတ်တမ်းတင်ခဲ့တဲ့1962ခုနှစ်နောက်ပိုင်းနိုင်ငံရဲ့အပြင်းထန်ဆုံးအပူလိုင်းဖြစ်တယ်လို့လည်းတရုတ်မိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်။ AP သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သိကြီးထိုက်ကတင်ပြပေးထားပါတယ်ရှင်။
ပကြအဲ့နေတဲ့လေကွင်းထဲမှာလန့်လျှောက်ရင်းလေသမားလီစင်မင်းကဆေးစုနှစ်6ခုအတွင်းအပူပြင်းဆုံးနဲ့အချောက်သွေးဆုံးတွေ့ရသည့်မှာစပားဆက်ရတဲ့အခြေအနေကိုညှင်းညူနေပါတယ်။ချုံကင်းမြို့မြောက်ပိုင်းကီလိုမီတာ30လောက်မှာရှိတဲ့မူဝါမြို့မှာလီရက်ခုနှစ်ဧကခွဲလောက်ရှိတဲ့စပားကင်ဟာဆိုရင်ပုံမှန်မဟုတ်ဘဲရှည်ကြာပြင်းထန်တဲ့အပူချိန်အောက်မှာညှို့နှွမ်းနေပါတယ်။အပူချိန်က 108.6 ဒီဂရီဖာရင်ဟိုက်ထိမြင့်တက်ပြီးတရုတ်ပြည်အလဲပိုင်းကကောက်ပဲသီးနှံစိုက်ခင်းတွေဟာညှို့နှွမ်းနေပြီးရန်စီမြစ်ကြီးလည်းရေရွတ်နေသွားပါတယ်။စပားဆိုင်တောင်သူလီစီမင်းကအခုလိုပြောပါတယ်။
မူအောင်ရရှာပြတော့ကျွန်တော်လက်သမားတွေအတွက်ရေမရှိပါဘူး။ဖခင်မှာဆူတောင်းလည်းမရ။ဒီတန်တော့အစိုးရကိုပြောရင်လေအစိုးရကရေမပေးနိုင်ပါဘူး။
အမေရိကန်ပြည်ထောင်စုအနောက်ပိုင်းဥရောပနဲ့အတူတရုတ်မှာလည်းအပူလှိုင်းဒဏ်ခံရပြီးရင်ငွေ့ပြန်မှုတောမီလောင်ကျွမ်းမှုလျှက်စင်မီမလုံလောက်မှုကုန်ထုတ်လုပ်မှုနဲ့လူတွေလည်းအခက်အခဲတွေဖြစ်ကြရပါတယ်။ဒီနှစ်အတွင်းကျုံတွေ့ရတဲ့ပူပြင်းမှုနဲ့မိုးကောင်ရေရှားမှုဟာဆိုရင်နောက်ထပ်ပိုပြီးပြင်းထန်တဲ့ရာသီဥတုအခြေအနေတွေထပ်ပြီးကြုံရမယ့်ရှေ့ပြေးလက္ခဏာဖြစ်တယ်လို့Greenpeace အဖွဲ့ကရာသီဥတုဘေးအန္တရာယ်ဆိုင်ရာသုတေသနပညာရှင်လီဆောင်းကပြောပါတယ
်။在气候变化的背景之下，极端天气。
ရာသီဥတုပြင်းထန်လွန်ကဲမှုတွေကပိုးပြီးတော့ပြင်းထန်ပြီးအကျဉ်းရေလည်းပိုးပြီးတော့တိုးလာသလိုမတိချာမရေရာမှုတွေဖြစ်လာပါမယ်။ပြင်းထန်မှုပြောရမယ်ဆိုရင်တော့သူ့ရဲ့အတိုင်းအတာကတိတိတသာတိုးလာပါမယ်။ဆိုလိုတာကတော့အနာဂတ်မှာဖြစ်လာမယ့်လွန်ကဲတဲ့ရာသီဥတုအခြေအနေတွေဟာပိုးပြီးတော့ပြင်းထန်ပြီးပြောင်းလဲမှုတွေကလည်းပိုးပြီးတော့မခံမနိုင်ဖြစ်လာပါမယ်
။波动会变得越来越不可预知。
မိုးခေါင်ရေရှားမှုအတွင်းအနီးမှာရှိတဲ့ရေလောင်ခံကလည်းအကန့်အသတ်နဲ့ပဲရေပေးဝေတာလို့လယ်သမားလီကပြောပါတယ်။သူ့စဘာခင်အတွက်ရနေတဲ့ရေကိုတစ်သီးဆိုင်ခင်းတွေဘက်ကိုလွှဲပေးတာကြောင့်သူ့စဘာခင်အတွက်ဈေးကြီးတဲ့တွင်းရေသုံးရတယ်လို့လည်းသူကပြောပါတယ
်။原来我们田地所栽起谷子
အမေရေတွေ့တဲ့ပိုင်လိုက်မှာရေကအခမဲ့မဟုတ်ပါဘူးရေတတန်ကို3ရွံခွဲရတယ်4ရွံခွဲလောက်ပေးရပါတယ်တခြားနေလည်းမရှိပါဘူးအရင်တုန်းကမိုးကောင်ရေရှားပြည့်တောက်ပေါ်မှာရေလောင်ကန်ရှိပါတယ်ဒီမနေ့ပဲသွားကြည့်ခဲ့ပါသေးတယ်တကယ်လို့ရေလောင်ကန်ကရေပြည့်မဲ့ဆိုရင်တော့အ ਨੇ စုံတင်းနဲ့နည်းနည်းတော့စုခူးနိုင်အောင်ပါပုံမှန်ကတော့နေကခွဲလောက်ကို400ကီလိုဂရမ်ကနေ450ကီလိုဂရမ်လောက်ရနေတာကနေအခုဆိုရင်တော့200ကီလိုဒါမှမဟုတ်လေ250ကီလိုဂရမ်လောက်တော့ထွက်မဲ့ပုံမရှိတော့ပါဘူး
1962ခုနှစ်မှာစတင်မှတ်တမ်းတင်ခဲ့ချိန်နောက်ပိုင်းတရုတ်နိုင်ငံမှာအပြင်းထန်ဆုံးအပူလိုင်းဖြစ်တယ်လို့တရုတ်မိုးစလပညာရှင်တွေကပြောပါတယ်။အခုဆိုရင်3လတာကာလတည်းကိုရောက်လာခဲ့ပြီး2013ခုနှစ်က61ရက်ရှေ့ကျခဲ့တဲ့ဆန်းချိန်ကိုကျော်လွန်သွားပါပြီ။တရုတ်တောင်ပိုင်းကကြေးရွာတွေနဲ့မြို့တွေမှာအပူချိန်က40ဒီဂရီစင်တီဂရိတ်ကိုကျော်လွန်ပါတယ်။ချုံကင်းမြို့ကြီးမှာတော့အထူးသဖြင့်ဒဏ်ခံရပါတယ်။ချုံကင်းမြို့စွန်ပိုင်းမှာနေထိုင်ကြသူတွေကတော့အပူဒဏ်ကိုရှောင်ဖို့လေချောင်းရံခိုလုံရဲ့အဆောက်အုံတွေမှာသွားနေကြပါတယ်မြို့ခံတူဖြစ်တဲ့ထန်းရုံကန်ကအခုလိုပြောပါတယ
်အကျော်ဆော့ဆော့တော့ဘောင်းကုန်းတော့မှာနောက်ကျဆို
ဒီခိုလုံရဲ့စကန်တွေမှာလာပြီးနှွေးအပူကိုရှောင်ပါတယ်စစ်အတွင်းတုန်းကတော့ဒီနေရာတွေကိုဘုံခိုဖို့လူတွေကအသုံးပြုကြပါတယ်အခုတော့ဒီနေရာတွေကဘယ်သူမှမသုံးတော့ပဲတချို့ကဟော့ပော့ဆိုင်တွေလာဖွင့်ကြပါတယ်ဒီမှာကအေးပါတယ်နွေရာဒီမှာနေလို့ကောင်းတဲ့နေရာပ
ါမြို့လမ်းမကြီးတလျှောက်အမိုးခုံပုံစံအဝင်ဂိတ်ကနေအထက်ကိုဝင်သွားရင်တော့လှိုင်းကောင်းထဲမှာဖွင့်ထားတဲ့စားတောက်ဆိုင်တွေရဲ့ဓာစင်နဲ့ချီတဲ့ဇပွဲတွေမှာချွေးတလုံးလုံးနဲ့မြို့ခံတွေဟာငရုတ်သီးဆက်ဆက်နဲ့ဟော့ပော့စားကြပါတယ်ဒီလေချောင်းရံကောက်ွယ်ရေးခူလုံရေးစခန်းတွေကိုဒုတိယကမ္ဘာစစ်ကာလကတိဆောက်ခဲ့ကြတာပါအဲ့ဒီအချိန်ကကူမင်တန်ဥဆောင်တဲ့အစိုးရကယာယီမြို့တော်အဖြစ်တိဆောက်ထားတဲ့ချုံကင်းမြို့ကိုဂျပန်တို့ဝင်ရောက်စီးနင်းခြင်းဖြစ်ပါတယ်ဂျပန်စစ်တပ်ရဲ့ဘုံကျဲတဲ့ဒဏ်ကနေကောက်ွယ်ဖို့အတွက်တောင်ဆောင်တွေမှာလှိုင်းကောင်းတွေကိုတူးခဲ့ကြတာဖြစ်ပါတယ်ဒီလှိုင်းကောင်းတွေထဲမှာအပူချိန်က20ဒီဂရီစင်တီဂရိတ်လောက်ပဲရှိတာကြောင့်ဒီလှိုင်းကောင်းတွေဟာဟော့ပော့စားဖို့တင့်တော်တဲ့နေရာအဖြစ်1980ပြည်လွန်နှစ်တွေနောက်ပိုင်းမှာကတည်းကသုံးလာတာဖြစ်ပါတယ်။မြို့ကန်တူဖြစ်တဲ့ထန်ရော့ဂနန်ကအခုလိုပြောပါတယ
်။လူတွေက
ဒီနေရာဒီကအာပူပြင်းတာကြောင့်တချို့နေရာတွေမှာခဏခဏရေပြတ်ပါတယ်။ဂျန်လင်းမြစ်မှာရေတဝက်လောက်ယော့သွားပါတယ
်။ရန်စီမြစ်နယ်သူ့ရဲ့အဓိကမြစ်လက်တဲ့ဂျန်လင်းမြစ်တို့မှာအပူလိုင်းတန်ကြောင့်အကြီးအကျယ်ရေကျသွားပြီးတချိန်ကရေအောက်မှာရှိခဲ့တဲ့ခြောက်ဆောင်တွေပေါ်လာပါတယ်။စူးစမ်းကျင်တဲ့မြို့ခံတွေကတော့မြစ်ကျမ်းပြင်မှာဓာတ်ပုံသွားရိုက်ရေကူးငါးဖန်းလှုပ်ကြပါတယ်။ဒီအလျက်စစ်ဓာတ်အားပေးဝေနိုင်မှုကလည်းမူလကတည်းထွက်လောက်ရောချသွားပြီးလေအေးပေးစေအတုံးကများလာပါတယ်လူတို့အတွက်လျှက်စင်ပြီးပေးနိုင်ရေးစီချွန်နဲ့ချုံကင်းမှရှိတဲ့ချစ်ပြားတွေနေအောင်ကြည်သုံးဆူလာပြားတွေနဲ့ကပ်ပစ္စည်းတွေထုတ်လုပ်ကြတဲ့ထောင်းနဲ့ချီတဲ့ဆက်ယုံတွေကိုလည်းပိတ်ခိုင်းခဲ့ပါတယ် Greenpeace အဖွဲ့ကရာသီဥတုဘေးအန္တရာယ်ဆိုင်ရာသုတေသနပညာရှင်လီဆောင်းကအခုလိုပြောပါတယ်
今年嘛，伊阿列是透露也使用那个，一百万内幕个，理财也开农药价多比罗，他讲他阿透露木个嘞，药价多话没，他阿路阿切个米阿拉比罗，他阿透露木个药多阿拉讲，四川个使用的呢，西瓜也生产少用那个，他阿讲他也来提批些开发嘞。
มาถึงกีตาร์ซีซันที่สับปีกันสีวายกันนะซีซันก็น่าสนใจรับเชื่อไปเลยคุณรอตัดใจยังตัดเรื่องว่าซีซันมาได้กันมาหรอบล็อกการีพิจารณาซีซันก็ที่สับปีจะมาเลยที่จะมาหรอแค่ไหนยังคันซานายเนี่ยปีกาจังพิจารณาไปถ้าไปเลยสักคนในยาจูรงกับกบ้าจอดัชปีกซีอาจีเนี่ยแค่ไหนยังกูตัดไปยี่สิบท่าเลยปีกาจะเช็คกูนี่เป็นยาเจ้าจังอันนี้เนี่ยมาหอบไปอันนั้นเนี่ยว่าคันซาลุยานายมาบีสเปนนายเงี้ยมาดริกมิวรอมา
Prado essence of a painting so be ထူးခြားတဲ့ပြပွဲတစ်ခုလုပ်နေပါတယ်ဖျာကန်းတဲ့ကိုဝင်သွားလိုက်တာနဲ့ Eri panabian ini set hari anak tuk biri diffuser ia gumian naik macam bare. Just screen ribu maro, karena yanggu adika tapi hispe hari kebaca berjaga cakup doya balik me. Secau yazune sekunde yazuma bambu ribu sosong adika tapi hispe kedua macam bare. Flemish berjisiaji jambri helme. Flemish baroque layar ribu biar miausong hispe kedua lu adi macam bukanya berjisiaji Rubens tu naya hispe kejare. The sense of smell sore bachi ka phit par de amoe yan nan nei ko ata pe bi 1618 khu ne twi ma ye swae ga de bachi ka re ga aya wathu twi ko 2022 khu ne ma ro ni pinya aku nyi ne anat shu chi nai aw phan thi pya ta tha par de
The painting has about between 80 and 90 objects that produce odor of some kind mainly flowers
bachi ka re ma anat shi de aya wathu paung 80 ga ni bi lo 90 ja ma shi par de adika ga pan ni ba
Electronic Bissiri Tolo de Samsung Company ne Nameji, Jimwe, and Madazay Dre, Muinadri, Pandi Bede, Booch Gomeniro, Bambiro, Gana Yongo, Atabe, Yiswe Tare, Sheham Bajiga de Chago, Ami and Ne, Yada, Namiolone, Kanzana, and Pandi Tara, Chibare.
La fusión de dos sentidos, visual más olfativo, provoca que tu memoria sea mucho más.
Ami and Ne, Ayo, Nuku, Bolay, Bobido, Mami, Duane Mare, Bajigao, Nani, Tabila de Dre, Rambri, Herne, Rubinolu, Luri, Bobido, Mami, Dajame, Timare.
The five senses ayong nga ba sore bjiga siri de ga ganna yong bjiga phit ba de brehel ga tu tnge chin rubens ne paung pi lo the sense of smell bjiga ko ye swe ga da phit ba de Spain bian pai ne di ayo nga ba baji ga nga ja long ko le prado myo ta pya dai ma pya ta tha ba de
we were doing originally here is trying to call attention to his art and the way we decided to do that after much thinking
tu ye nu pinya le ya ko khan sa si jin ne twet a sa ga le ga pya dai ma pya ta tha ra ba a te cha sin sa timing ga ja bi de naw ma ro ayo nga ba baji ga ri de ga ma ganda yong ko adika paw lin aw swae tha de baji ga ko yue thauk ka ba de ไอ้ dong ga blu anat myu ri phit ni ga mle so ra myu baji ga ne patat lu tait tri ma pyu phit ja de kisa ko ali tha ayun sai la ja aw lu lou lite da phit par de
air perfume ni pinya ne phan di tha de anat 10 myu re ma gadut pin anat leimor ban sape ban awa yang daffodil sa de baji ga re ma pa de pan yanat ri a phi nan ta si ne chang gro anat sa de anat ri le pa we ma de thu ja de ni pinya chang lo chin ne anat tai ati cha thwat de lu anat ri yo bi mwon thu twa ra myu ma phit si bu lu phan di tha de ri ga pyo par de
Me parece una experiencia fantástica, ¿no? Realmente sí, los olores son auténticos, o sea que está.
Tengo tu jarre de jong, lo que no garo temare. En la nugale, te que a pie más jarre en la nugale. အကြီးကားကိုမြင်ရုံနဲ့မဟုတ်ပဲအကြီးကားတွေကအနှံ့တွေကိုပါခံစားနိုင်တဲ့အတွက်တမှုထူးတဲ့ခံစားချက်မျိုးရစီပါတယ်ကျွန်တော်တို့တော့တိတ်စိတ်ကြည်နူးစရာအတွေ့အကြုံရပါတယ
်ဒါကမင်းတို့ yo creo que les animal porque pues no es el
ကျွန်တော်ကတော့တိတ်ဆန်တွေရဲ့အနှံ့ရှုကြည့်ရတာကိုကြိုက်ပါတယ်လိန်မော်ပန်းနဲ့နင်းစီပန်းတွေရဲ့အနှံ့လည်းသိပ်ကောင်းပါတယ်အခြားဟာတွေလည်းကောင်းပါတယ်ဒါပေမဲ့ကျွန်တော်အတွက်ကတော့စောစောကပြောတဲ့အနှံ့တွေကိုအကြိုက်ဆုံးပါ
အဲ့တဲ့တချို့ကတော့အခုလိုအနက်နဲ့ပါခန်းစားလို့ရတာကောင်းပေမဲ့လည်းပကြီကားရဲ့လက်ရမြောက်မှုကပိုပြီးထူးကြတယ်လို့ပြောပါတယ
် I think it adds something but it's not that I don't like painting more
ခုထူးသွားတာမှန်ပေမဲ့ကျမကတော့အနက်တွေပါလို့ပကြီကားကိုပိုကြိုက်သွားတာမျိုးမဖြစ်ပါဘူးကောင်းပါတယ်ကျမအတွက်ကတော့ပကြီကားကိုကြည့်ရဖို့ကအရေးကြီးဆုံးလို့ထင်ပါတယ်
ပကြီကားကိုထူးထူးခြားခြားအနက်အယုံနဲ့ပါခန်းစားနိုင်အောင်လုပ်ထားတဲ့အတွက်ပြရိုက်ကိုဧည့်သည်တွေပိုလာကြလိမ့်မယ်လို့ဒီပြပွဲတာဝန်ရှိသူတွေကယုံကြည်နေပါတယ်။နိုင်ငံတကာဧည့်သည်တွေကိုပြရိုက်ကိုခေါ်လာပြရလိမ့်ရှိတဲ့အဲလန်ညွန်ရိုလန်ဒါကတော့သူ့အလုပ်ကိုပို့ပြီးလွယ်သွားစီလို့သိတ်ကိုသဘောကျနေပါတယ်
။ Anivan el turismo y sobre todo hace que llegue mucho mejor a la gente, que le motive, que le incentive, ¿no?
ဒီတော့လုပ်ငန်းအတွက်ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။လူတွေပိုလာနိုင်အောင်လုပ်နိုင်ပါတယ်။ပကြီကားတသက်ပဲဆိုရင်တချို့အတွက်ပြင်းစရာကောင်းနိုင်တယ်လေပကြီကားထဲမှာရေးဆွဲထားတဲ့အရာတွေများလွန်းတော့ပကြီကားတစ်ခုလုံးရဲ့အနှစ်သာရပေါ်လွင်အောင်အများကြီးရှင်းပြဖို့လိုပါတယ်အခုလိုမျိုးအနက်မှာရှူကြည့်နိုင်အောင်လုပ်ပေးလိုက်တော့တိတ်အထောက်ကူဖြစ်ပါတယ်တကယ်ကိုကောင်းတဲ့အစာပြုဆောင်ရွက်မှုတစ်ခုပါတခြားပြားတိုက်တွေမှာလည်းဒီလိုလှုပ်လာဖို့မျှော်လင့်ပါတယ
်စပိန်နိုင်ငံမက်ဒရစ်မြို့တော်ကပရာဒိုအနုပညာပြားတိုက်မှာပြသထားတဲ့နာမည်ကျော်ပကြီကားတွေက The Sense of Smell ရှေးဟောင်းပကြီကားကိုခေတ်သစ်အဲပါဖျူးနည်းပညာကြောင့်အနက်အယုံနဲ့ပါခန်းစားကြည့်လို့ရနေပါပြီ။ပကြီကားရဲ့လက်ရမြောက်မှုနဲ့အနက်ခန်းစားနိုင်တဲ့ဖန်နည်းမှုတို့ကြောင့်ချီသူတွေအနေနဲ့18ရာစုအစောပိုင်းကိုကိုယ်တိုင်ရောက်သွားသလိုဖြစ်စေမယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆူမြမွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့မအေးတန်နာကျော်တင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှတနင်္ဂနွေနေ့ဩဂတ်လ28ရက်နေ့ကကျင်းပသွားတဲ့ VMA ဂီတဗီဒီယိုဆုချီးမြှင့်ပွဲကိုစီစီကားကကျင်းပခဲ့ပြီးအဆိုတော် Taylor Swift ကအမြင့်ဆုံးဆု Blackpink အဖွဲ့တွေက Lisa ကK-pop ဆုကိုရသွားခဲ့ပါတယ်။မအေးတန်နာကျော်တက်တန်ရောင်သတင်းလွှာအစီအစဉ်မှတင်ဆက်ပေးထားပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ Taylor Swift ရဲ့ VMA စုပေးပွဲတက်ဝေဆုံးဖြစ်ပါရင်အမေရိကန်ပြည်အောင်စုမှာ MTV ရဲ့ Video Guitar စုပေးပွဲ VMA ကိုတနင်္ဂနွေညကကျင်းပခဲ့တော့အဆိုတော် Taylor Swift က2012ခုနှစ်ကထွက်ခဲ့တဲ့သူရဲ့အသေးခွဲတခြင်း All Too Well ဆိုတဲ့တခြင်းအရှိ version 7 minutes ဟာတခြင်း video နဲ့အမြင့်ဆုံးဆုဖြစ်တဲ့ Video of the Year အကောင်းဆုံး video ဆုကိုရရှိသွားပါတယ်။ New York မြို့အပြင်ဘက်က New York မြို့ Prudential Center မှာကျင်းပတဲ့ VMA အခမ်းအနားက Taylor Swift အတွက်14ချိန်မြောက်အခမ်းအနားဖြစ်ပြီးအခုဆုရသွားတဲ့တခြင်းကတော့သူတခြင်းတွေရဲ့မူပိုင်ခွင့်တည်ထောင်လို့ရေးကုမ္ပဏီနဲ့ပြဿနာတွေဖြစ်ပြီးတော့မှသူပြင်ပြီးတော့တွင်းထားတဲ့တခြင်းဖြစ်ပါလေ။သူကစုလက်ခံရယူတော့ပြည်သက်တွေကိုကျေးဇူးတင်စကားပြောရင်လည်းနောက်မယ့်အောက်တိုဘာမှာတေးတပြအစ်စ်ထွက်မယ့်အကြောင်းကိုလည်းကြေညာသွားတာပါ။ Midnight သံကောင်းညများလို့နာမည်ပေးထားတဲ့တေးတပြကသူ့ဘဝတရှောင်းအိမရခဲ့တဲ့ည73ညအကြောင်းကိုဆက်ဆိုထားတာဖြစ်တယ်လို့ဆိုရပြီးတော့သူက Twitter စာမျက်နှာမှာရေးသွားခဲ့ပါလေ။တချင်ကအရန်နာမည်ကြီးတဲ့ဗြိတိသျှအမျိုးသားလေးတွေနဲ့ဖွဲ့ထားတယ်။ One Direction ဖွဲ့တဲ့က Harry Styles ကတော့သူ့ရဲ့တကူတော်တချင်ဖြစ်တဲ့ Harry Styles ဆိုတဲ့တချင်နဲ့အကောင်းဆုံးဒေးတပြားဆူရသွားပြီးတော့သူကသူ့ကိုအခမ်းအနားကျင်းပတဲ့နေရာနဲ့အသိကြီးမဝေလာတဲ့ New York မြို့က Madison Square ပန်းခြံကနေပြီးတော့ဗီဒီယိုကနေကျေးဇူးတင်စကားပြောရင်းနဲ့ဆုလက်ခံရယူသွားပါတယ်။အဲ့နောက်မှာသူကအဲ့ရင်ပြင်မှာဒေးတချင်တီးဆိုပြီးဖြောပြေးသွားခဲ့တာပါ။ဒီစုပေးပွဲကို K-pop အဖွဲ့ဖြစ်တဲ့ Blackpink နဲ့တက်ရောက်လာခဲ့ပြီးတော့အကောင်းဆုံး K-pop ဆိုတဲ့အကောင်းဆုံး K-pop တချင်စုလည်းပါဝင်ပါတယ်။အဲ့ဒီအတွက်တော့ Blackpink အဖွဲ့ရဲ့က Lisa က La Lisa ဆိုတဲ့တချင်နဲ့ဆုရသွားတာပါ။ Blackpink အဖွဲ့က Blackpink ဆိုတဲ့တချင်နဲ့လည်းစင်မမဖြောပြေးသွားခဲ့ပါတယ်။ VMA ပွဲတော် Fashion တွေထဲမှာတော့ Rapper Lil Nas X ရဲ့ဝတ်စုံကလူပြောအများဆုံးဝတ်စုံတစ်ခုဖြစ်ပါတယ်။ Lena X ကဂျက်ဟာလိုနဲ့အတူ Industry Baby ဆိုတဲ့တခြင်းအတွက်တခြင်းဆက်တူဖန်တီးမှုနောက်ပြီးတော့အမှုပညာညွှန်ကြားရိုက်ကူးမှုအကောင်းဆုံးအထူးပြုရိုက်ချက်တွေထည့်သွင်းမှုဆိုတွေရရှိသွားခဲ့ပါတယ်။ About Damn Time ဆိုတဲ့တခြင်းနဲ့ဆုရသွားတဲ့ Lizzo ကိုတော့ Barbie အယုံမှပန်းရောင်ဝတ်ဆောင်စစ်ဘောဖနက်တူနဲ့စင်မောမှဖြောပြရာတွေ့ခဲ့ရပြီးတော့စင်မောမတက်ခင်အခမ်းအနားကိုရောက်လာတော့အမဲရောင်ဝတ်ဆောင်ကာဝင်ရှင်နဲ့ရောက်လာခဲ့တာပါ။Rock တချင်းနေတဲ့နှစ်ရှည်အောင်မြင်ခဲ့အောင်မြင်နေစေဖြစ်တဲ့ Red Hot Chili Peppers အဖွဲ့ကတော့အနုပညာတက်တဲ့တခြားလူကြိုက်အများဆုံးဂီတအဖွဲ့ဖြစ်တဲ့ချီချူခံရပြီးတော့ Global Icon တကွာလုံးနှစ်ချရတဲ့အဖွဲ့စုကိုရသွားပါတယ်။သူတို့ကဒီပွဲကိုရောက်လာကြတဲ့ကအပြင်မှာဓာတ်ပုံအရိုက်ခံတော့အားလုံးကိုရုပ်ပြောင်နေလုပ်ပြပြီးတော့ဓာတ်ပုံအရိုက်ခံသွားခဲ့တာပါ။အသက်60ကျော်လာပြီးတော့ဂီတတက်တဲ့လဲနှစ်ပေါင်း40ကျော်လာပြီဖြစ်တဲ့ Madonna ကတော့MTV ရဲ့တက်တန်းတစ်ချောင်းမှာစုအများဆုံးရရှိတဲ့အမှုပညာရှင်ဖြစ်ပြီးတော့စုပေါင်း20ရရှိထားပြပါပြီ။သူကကျင်းပတက်တန်းနှစ်ပေါင်း40ကျော်လာပြီဖြစ်တဲ့ VMA ရဲ့စုချင်းမြင့်ပွဲတိုင်းမှာတချို့ရွေးချယ်ခံရတဲ့သူစီးမပါဝင်တာပါ။ဒီနေ့အခမ်းအနားကိုသူရောက်မလာခဲ့ပေမဲ့အခုပွဲမှာလည်းသူ့ရဲ့14ချိန်မြောက်ထွက်ထားတဲ့တေးတက်ပြ Madden X အတွက်69ချိန်မြောက်တချို့ရွေးချယ်ခံရတဲ့စီးမပါဝင်ခဲ့ပါရဲ့ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တန်းရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေအီတနာကျော်အစီအစဉ်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာပါ။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vonews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမဟုတ်အခုဆက်ပြီးတနင်္လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးမှာပါရှင်။
ယူကရိန်းကဆပိုရီယာစီယာနျူကလ িয়ার တအားပေးစရုံကိုကြီးစုစစ်ဆေးဖို့အပြည်ပြည်ဆိုင်ရာအမှုပြုအေဂျင်စီရဲ့ကြွမ်းကျင်သူဖွဲ့တွားရောက်နေပြီလို့လူ့သမ္မတအမှုပြုစွမ်းရည်အခြေခံကပြောပါတယ်။အဖွဲ့ကိုသူဦးဆောင်မှာဖြစ်တယ်လို့ IAEA ရဲ့ညွှန်ကြားမှုချုပ် Rafael Mariano Grossi ကလူမှုစာမျက်နှာမှာရေးထားပါတယ်။ဒီခီးစက်မှာဆက်ရုံရဲ့ရုပ်ပိုင်းဆိုင်ရာအပြည့်စီကိုစစ်ဆေးသတ်မှတ်မှာဖြစ်ပြီးစိတ်ချလုံခြုံရေးစနစ်တွေအလုံးလုံးတိုင်းမလုံးတိုင်းကိုဆုံးဖြတ်ချက်မှာဖြစ်တယ်လို့ IAEA ကပြောပါတယ်။မြန်မာနိုင်ငံတွင်းနိုင်ငံခြားငွေလဲလှယ်ရာမှာဘူဗန်သတ်မှတ်တဲ့ရည်ညွှန်းငွေလဲလှယ်နှုန်းဒေါ်လာကိုမြန်မာကျပ်ငွေ2100သတ်မှတ်ထားတာကနေကျပ်ငွေတန်ဖိုးကိုထပ်ချပြီးပြောင်းလဲသတ်မှတ်တော့မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ပေါ်မှာထွက်ပေါ်နေပါတယ်။စစ်ကောင်စီအစိုးရဖွဲ့ဝင်ဝန်ကြီးတူကတော့ဒီသတင်းဟာမတိမငိမ့်ဖြစ်အောင်ရည်ရွယ်တဲ့ကောလာဟာလသတင်းသာဖြစ်တယ်လို့ညင်းဆိုပါတယ်။ဘူဗန်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲလှယ်နှုန်းဟာပြင်ပပေါက်ဈေးနဲ့တိတ်ကိုကွာနေပါတယ်နေတာပါ။ပြီးခဲ့တဲ့တရင်ပတ်ကုန်ကဒေါ်လာကိုအပြင်ဈေးကွက်မှာ3060ကျပ်ထိရောက်ရှိသွားပါတယ်။ဒါကြောင့်မြန်မာကျပ်ငွေတန်ဖိုးကိုဈေးထက်ချပြီးဒေါ်လာကို2500ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြန်မာနဲ့တရုတ်နယ်ကြားမြန်မာနိုင်ငံဘက်ကကာစီနိုလောင်းစားရုံတွေမှာလစာကောင်းကောင်းပေးမယ်ဆိုပြီးထိုင်းအမျိုးသမီးတွေကိုအဲ့ဂျိုလုပ်ငန်းအတွက်အွန်လိုင်းကအလုပ်ခေါ်နေကြတာတွေအပေါ်သတိထားဖို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကသတိပေးထားပါတယ်။အရင်ကအလုပ်သွားလုပ်တဲ့ထိုင်းအမျိုးသမီးတချို့ကတရုတ်နယ်စားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ထိန်းချုပ်အားနယ်မြေမှာပြည်စာဖြစ်အတင်းကျခိုင်းစစ်ခံရတယ်လို့ဆိုပါတယ်။အရော့ဆော့ဝါမြပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာလူပွဲစားတွေအခန်းတစ်ခုထဲပိတ်ထားတဲ့အတွက်ထွက်ပြေးဒုက္ခရောက်နေကြတဲ့အကြောင်းအကျဉ်းကူညီတောင်းခံတဲ့မြန်မာမျိုးသမီးရှိဦးကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ဖို့လှုံ့ဆော်နေကြောင်း Sorry အာရေပြနိုင်ငံ Riyadh မြို့မြန်မာတိုင်းဦးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။
တနင်္လာနေ့အတွက်သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်ဒန်နဲ့ PJ
This program has come to you from the Voice of America, Washington.